မြန်မာနိုင်ငံမှာနေအိမ်ချေချုံနဲ့အဖမ်းခံနေရသူဩစတြေးလျနိုင်ငံသား2ယောက်ကိုတနင်္လာနေ့မှာစစ်တပ်တာဝန်ရှိသူတွေကပြန်လွှတ်ပေးလိုက်ပြီးမြန်မာနိုင်ငံကနေထွက်ခွာခွင့်ပြုလိုက်ပါပြီ။စီးပွားရေးအတိုင်ပင်ခံ2ဦးဖြစ်တဲ့ Krista Avery နဲ့ Kim Moon တဲ့ Matthew O'Kane 2ဦးကိုပြီးခဲ့တဲ့လကသူတို့ဩစတြေးလျပြန်ဖို့လေယာဉ်ပေါ်မတက်ခင်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုပြန်လွှတ်လာတာအတွက်အတော်စိတ်သက်သာရရကြောင်းနဲ့သူ့အနေနဲ့ဘာမှမလုပ်မထားသည့်အတိုင်းနေအိမ်ချေချုပ်ခံနေရတဲ့တရင်နှစ်ပတ်မှာစိတ်ဖိစီးမှုအတော်ခံစားရတယ်လို့အေဗရီကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နောက်ဩစတြေးလျနိုင်ငံသားတဦးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက္ခရှောင်းတန်းလို့ကိုတော့မြန်မာစစ်တပ်ကအာဏာသိမ်းပြီးမကြခင်မှာပဲဖမ်းဆီးထားခဲ့တာပါ။ပမောက္ခတန်းလို့ကိုချက်ချင်းလှုပ်ပေးအောင်မှမဟုတ်ပေမဲ့သူကိုရောစိတ်ပါကြမ်းမာစေဖို့အနည်းဆုံးတော့နေအိမ်ချေချုပ်ဖြစ်ဖြစ်ပြောင်းပေးထားဖို့မျှော်လင့်တယ်လို့လည်းအေဗရီကပြောပါတယ်။ပမောက္ခတန်လာကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအာဏာပိုင်တွေကပြောတယ်လို့ဘူးတီတရားဆက်ဆွမှုလည်းမလုပ်သေးပါဘူး။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေကလည်းပမောက္ခတန်လာဟာနိုင်ငံတော်လှည့်ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေအရအဖမ်းဆီးခံရပေမဲ့ဘူးတီဘာမှနဲ့တရားဆွဲမယ်ဆိုတာကိုတရားဝင်မသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ကစပြီးအခုချိန်ထိအဖမ်းခံရသူက2500ကျော်နေပြီဖြစ်ပါတယ်။